မြန်မာနိုင်ငံမှာဒီကနေ့ရင်ဆိုင်နေရတဲ့အထွေထွေအကျပ်တဲတွေဟာ2008ဖွဲ့စည်းပုံအခြေခံဥပဒေကြောင့်ဖြစ်တာကြောင့်ဒီဖွဲ့စည်းပုံကိုဖျက်သိမ်းပြီးလူမှုဆန္ဒနဲ့တိုက်ညီတဲ့အခြေခံဥပဒေတရပြင်ဆင်အစားထိုးနိုင်ရေးပြင်ဆင်မှုချွေးဝါရောင်တန်ခါလှုပ်ရှားမှုမှာပါဝင်ခဲ့တဲ့တန်ခါတော်တွေကတိုက်တွန်းလိုက်ပါတယ်ဒီကနေ့ရန်ကုန်တင်ငန်းကျွန်းမြို့နယ်တိုက်ကစံဓမ္မပြာကျောင်းမှာကျင်းပတဲ့ရွှေဝါရုံတော်လှန်ရေး17မြောက်အခမ်းအနားအကြောင်းကိုကိုရိုင်းသွားရောက်တင်ပြယူခဲ့တဲ့ VOV သတင်းကြောင့်ကိုစောထက်ကတင်ပြပို့ထားပါတယ်
မြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့လက်ရှိနိုင်ငံအခြေအနေအောက်တိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေပြင်းထန်လာသလိုဒီမိုကရေစီနဲ့လူ့အခွင့်အရေးတွေဆုံးရှုံးလာပြီးတိုင်းရင်းသားပြည်သူတွေရဲ့လူထုဘဝဆင်းရဲကျတဲ့မှုတွေအခြေအနေတွေရင်ဆိုင်နေရတဲ့အကြောင်းချွေးဝါရောင်တော်လိုင်းစက်တက်မှုပြည်အဖြစ်ဒီလှုပ်ရှားမှုမှာပါဝင်ခဲ့တဲ့တန်ခါတော်တွေကကြေညာချက်သောင်ထုတ်ပြန်လိုက်တာဖြစ်ပါတယ်။အခမ်းအနားမှာမန္တလေးတောင်ခွင်မင်းကြီးကျောင်းကဆရာတော်ဦးကေလာသာကအခုလိုမိန့်ကြားပါတယ်
။နိုင်ငံနိုင်ငံကဒီမိုကရေစီရလို့လုံခြုံသွားတာပြောရင်းနဲ့ဒီလိုပဲရပါတယ်။ဒီလိုပဲဒီစနေတိုင်းမှာလူလူလူမျိုးရေကိုပေးထားရတယ်။အဲဒါလူလူလူမျိုးရေကိုလည်းလက်ရှိအချိန်မှာမကြိုးစားနိုင်ဘူး။ဒီလိုတို့နိုင်ငံကပုံပြီးအာဏာရှင်နဲ့ဆိုးသွားတဲ့ပြည်တစ်ခုပြန်ခတ်လာ။ဒါနဲ့တို့ကမ္ဘာနိုင်ငံရဲ့ဒီဒီမှာပြတ်မှုပေးတဲ့ရဟန္တာကတော့ပေးတဲ့ဆိုအခုပေးတာ။အဲ့တော့ပေးတဲ့နေရာမှာဒီမိုကရေစီစနစ်ကိုရှင်းတန်းအောင်ဒီလူလူကောင်းဆောင်ရဲ့အပေါ်မှာတကယ်အားသာယုံကြည်ပြီးတော့မှလူလုံးဆောင်မှုကိုပဲဒါလူလူကောင်းဆောင်ပုံမှာဝေးညာဖို့
မကေကျောင်းကတစ္ဆာဝါဒီဆရာတော်ဦးတန်ဒီမာကလည်းအခုလိုမင်ကြားပါတယ
်ဒီလူလူကတော့သိခံပြီးတော့2008အဲဆုံးမှတသိမ့်နိုင်မှုဆိုရင်တော့ပြင်စိတ်ကြီးပေါ့ဒါသူတို့စောင့်စားနေကြတယ်ယုံကြည်တယ်ပေါ့အားကိုးတယ်ပေါ့သူမိမိတို့တင်ပြောက်ထားတဲ့လူအစိုးရကိုယုံကြည်တယ်အားကိုးတယ်အဲလုပ်ပြီးလိမ့်မယ်လို့လည်းပဲဦးဇင်းတို့မျှော်လင့်နေတာအဲ့ဒီကြီးပဲဒီလောက်ဘူးဆိုရင်လည်းပြည်သူလူထုအနေနဲ့တရားတော်နည်းနဲ့ပေါ့ပြန်လာကြပြရှိတော်ဥပဒေပြင်ဆင်ရဲသို့မဟုတ်ပြင်ဆင်ရေးကိုပြုလုပ်ကြမလဲဆိုတဲ့အမျိုးဒီနိုင်ငံရေးအသုတွေကလည်းပဲပြောလာလိမ့်မယ်အဲ့ဒီပုံမှာပြည်သူလူထုအနေနဲ့ပူးပေါင်းပြီးတော့အာဝင်ဖို့တောင်းဝန်လို့လည်းမထိုင်ရဆ
က်နဲ့2008ရှိဝါရောင်တော်လိုင်းကတန်ခါဆုံရှားမှုပါပခုတ်ကူမြို့မှာတန်ခါရောတပားကိုအာနာပိုင်ကြီးဘက်ကရိုက်နှက်ခဲ့တဲ့အမှုနဲ့ပြည်သူတွေကစောင်းနေတက်တဲပြီးကုံစိမ့်လုံးကြီးမြင့်မှုကိုတောင်းယူဖြည့်ရှင်းမှုတောင်းဆိုမှုတွေကိုအခြေခံပေါ်ပေါက်ခဲ့ရာဖြစ်ပါတယ်ဒီလှုပ်ရှားမှုမှာရင်းနှီးပေးသက်ခဲ့ရတဲ့နိုင်ငံရေးလမ်းစဉ်နဲ့ပြောင်းမှန်းချက်တွေက2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့နိုင်ငံရေးခြေကြုံစည်းတူရဲ့အကြောင်းပြသခဲ့ရတဲ့အကြောင်းကြေညာချက်မှာဖော်ပြပါတယ်လက်ရှိမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့အခြေတဲတွေနဲ့အခြေအနေရရကိုကြောင်းလဲနိုင်ဖို့နိုင်ငံကိုဦးဆောင်နေတဲ့တာဝန်ရှိသူတွေကြားနိုင်ငံရေးအရသိသက်ညှိနှိုင်းဖြေရှားရေးနည်းနဲ့ရဟန်းရှင်လူကြောင်းသားပြည်သူတွေတာဝန်ဆုံးဖြတ်ဖြေရှားရေးနည်းနဲ့သာဖြေရှင်းနိုင်လိမ့်မယ်လို့လည်းတန်ခါတော်တွေကမင်ကြားသွားကြပါရဲ့ခင်ဗျာ